နယူးဇီလန်နိုင်ငံမှာပြီးခဲ့တဲ့တောက်ချန်လေးကမွတ်စလင်ဗလီနှစ်ခုတိုက်ခိုက်ခံရမှုအတွင်းသေဆုံးသူတွေရဲ့ရုပ်အလောင်းတွေကအနည်းဆုံးတစ်လောင်းကိုဒီကနေ့တနင်္ဂနွေညပိုင်းမှာမိသားစုတွေစီပြန်လည်ပေးရသွားမယ်လို့နယူးဇီလန်ရဲ့ကော်မရှင်နာမင်းကြီးမိုက်ဘော့ရှ်ကပြောပါတယ်။သေဆုံးသူရုပ်အလောင်းတွေကိုအမြန်ဆုံးစစ်ဆေးပြီးမိသားစုတွေစီအမြန်ဆုံးပြန်လည်ပေးရနိုင်ဖို့ကြိုးစားနေကြောင်းတေမှုတေကင်းစုံစမ်းရေးအရာရှိချုပ်ဒေဘရာ မာရှယ်ကပြောပါတယ်။ရုပ်လောင်းတွေကိုမိသားစုတွေစီမှားယွင်းပေးတာမျိုးမဖြစ်အောင်ကြိုးစားနေကြောင်းကိုလည်းဒေဘရာ မာရှယ်ကပြောသွားပါတယ်။အစ္စလာမ်ထုံးတမ်းအရသေဆုံးသူရုပ်လောင်းကို24နာရီအတွင်းတကြိုတာဖြစ်ပါတယ်။ဒီအတွက်ရုပ်လောင်းတွေကိုဘယ်သူဘယ်ဝါဆိုတာကိုဖော်ထုတ်နိုင်ဖို့ရင်ခွဲစစ်ဆေးချိန်ကြာမြင့်နိုင်တဲ့အပေါ်နားလည်ပေးဖို့ကိုဒေတာရင်းမွတ်စလင်အဖွဲ့အစည်းခေါင်းဆောင်တွေနဲ့တွေ့ဆုံပြောဆိုထားကြောင်းကိုလည်းလက်ထောက်ရဲကော်မရှင်နာမင်းကြီးဝဲလီဟော်မာဟာကတနင်္ဂနွေနေ့ကပြောပါတယ်။သေဆုံးသူတွေရဲ့ရုပ်လောင်းတွေအလုံးကိုဗုဒ္ဓဟူးနေ့နောက်ဆုံးထားပြီးမိသားစုတွေစီပြန်ပေးနိုင်လိမ့်မယ်လို့နယူးဇီလန်အစိုးရကမျှော်လင့်ထားတာပါအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့သူအဓိကတရားခံကိုတော့ခရစ်ချစ်တရားရုံးမှာမနေ့တစနေနေ့ကဇုံရုံးထုတ်ခဲ့ပါတယ်လူပြူအမျိုးသားရေးဝါဒီအဖြစ်သူ့ကိုယ်သူကြေညာထားတဲ့အသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသား Brandon Tarrant ကိုလက်နက်ကင်အဆောင်နှစ်ယောက်ကချံရံပြီးရုံးထုတ်ခဲ့တဲ့တရားခွင်မှာတော့တရားသူကြီးကလူသတ်မှုဆွဲချက်ကိုဖတ်ပြခဲ့ပါတယ်သူကိုဧပြီလ5ရက်နေ့မှာနောက်တစ်ချိန်တရားရုံးထုတ်မှာဖြစ်ပါတယ်ပူပေါင်းကြံစီသူတွေအဖြစ်မတင်ကားသူနှစ်ယောက်ကိုလည်းဖမ်းဆီးထားပြီးပတ်သက်မှုရှိမရှိနဲ့ပတ်သက်မှုအတိုင်းအတာတွေကိုသိနိုင်မှုရဲတွေကစုံစမ်းစစ်ဆေးနေပါတယ်